Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်မေလ1ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအီရန်နိုင်ငံဘက်ဂရက်မြို့တော်မှာအရေးပေါ်အခြေအနေကြေညာထားရပြီးစစ်တပ်လည်းအမြင့်ဆုံးအစ်စ်တက်လှန်ထားရပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကတော့ဆီးရီးယားရေးဆွေးနွေးဖို့ဂျီနီဗာကိုတွားရောက်ဖို့ရှိနေပါတယ်။ဒီကနေ့ခြေရောက်တဲ့နိုင်ငံတကာအလုပ်သမားနေမှာတော့အာရှတလွှတ်အလုပ်သမားတွေချီတက်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီကနေ့သောတာရှင်နေနာဆင်ရမာကတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာအလုံသမားနေမေဒီနေမှာနိုင်ငံတော်သမ္မတဦးထင်ကျော်ကအစိုးရသည့်လက်ထက်မြန်မာအလုံသမားတို့တရက်လုံးအလုံသမားအခွင့်အရေးအပြည့်အဝရနိုင်မို့ဆိုပြီးတော့ဒီအလုံသမားတို့ကိုတဝင်လာပေးပို့တယ်လို့အလုံသမားသမ္မတတွေကလည်းရင်းနှံချောင်းမြို့မှာအလုံသမားနေအခမ်းအနားကျင်းပနေပါတယ်
ဒီနေ့ရင်းနှံချောင်းမှာပြင်ပတဲ့မိသေးကကျွန်တော်ဖြတ်သန်းခဲ့တဲ့ကျွန်တော်တက်ရောက်ခဲ့တဲ့မိသေးနေ့တွေနဲ့လူသမားနေ့တွေနဲ့စာလို့ရှိရင်အနှစ်အရသာပုံမူပြည့်စုံတဲ့ပွဲလို့ကျွန်တော်တော့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းထိုင်းနိုင်ငံရနောင်းမြို့မှာမြန်မာရွှေပြောင်းအလုသမားတချို့ဖယ်ရီစောင့်နေတဲ့အချိန်ကားတိုက်ခံရလို့အစုလိုက်ပြုံလိုက်တေဆုံးရတဲ့သတင်းနောက်ဆုံးအခြေအနေကိုတင်ဆက်ပေးမှာပါ။နောက်အမေရိကန်ပြည်ထောင်စုမှာအသေးစားလုပ်ငန်းတွေကိုရွှေပြောင်းနေထိုင်သူတွေကအများစုပိုင်ဆိုင်ကြတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။အီရန်နိုင်ငံဘက်ဂရက်မြို့တော်တွင်နိုင်ငံရေးအခြေအနေကဒီကနေ့တနင်္ဂနွေနေ့မှာဗရန်ဗရာအခြေဆိုင်နေပါတယ်။ဘက်ဂရက်မြို့တော်ကိုအရေးပေါ်အခြေအနေကြေညာထားရပြီးဆန္ဒပြသူတွေကတချင်းကလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့နိုင်ငံတကာစုံအတွင်းတစ်စိတ်တစ်ပိုင်းကိုထိန်းချုပ်ထားပါတယ်။ဥပဒေပြုအမှတ်တွေလည်းထွက်ပြေးကုန်ကြပြီဖြစ်ပြီးစစ်တပ်ကတော့အမြင့်ဆုံးအစ်စ်တက်လှန့်ထားပါတယ်။ရှီယာဘာသာရေးခေါင်းဆောင်မိုတတာအယ်ဆာဒါခေါင်းဆောင်နဲ့ဆန္ဒပြသူတွေကတနင်္ဂနွေနေ့မနက်ပိုင်းမှာအခုလူသူကင်းမဲ့နေပြီဖြစ်တဲ့လွှတ်တော်ရှိကလမ်းတွေပေါ်ဆက်လက်နေရာယူထားဆဲဖြစ်ပြီးနိုင်ငံတကာအဆုံးရဲ့ Celebration Square လို့သိကြတဲ့ရှင်မြန်မာလဲစုဝေးနေကြပါတယ်။လွှတ်တော်အမတ်တွေကတော့ဆန္ဒပြသမားတွေလွှတ်တော်ရင်းကိုဝင်ရောက်လာတဲ့မနေ့စနေနေ့ကတည်းကထွက်ခွာသွားကြပြီဖြစ်ပါတယ်။လူနည်းစုခတ်လူမျိုးစုနဲ့ Sunni ပါတီတွေကလွှတ်တော်အမတ်60လောက်ကတော့ Background မြို့တော်ကနေခတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသ Irabel နဲ့ Sulaimania မြို့တွေကိုထွက်ခွာသွားကြပြီဖြစ်ပါတယ်။လက်တုံပြန်ခံရမယ့်အရေးစိုးရင်ချက်ကြောင့်အမီးမဖော်လို့တဲ့လွှတ်တော်တာဝန်ရှိသူတဦးကတော့လွှတ်တော်ရင်းကအခြေအနေကို VOA ကိုပြောဆိုရမှာတော့အားလုံးအတွက်အန္တရာယ်ရှိတယ်လို့ပြောဆိုပြီးတချို့လွှတ်တော်အမတ်တွေအရင်အနဲ့ခံရတယ်လို့လည်းပြောဆိုပါတယ်။နိုင်ငံတကာဆုံးအတွင်းမှာဒီကနေ့တနင်္ဂနွေနေ့အထိထောင်ပေါင်းများစွာသောဆန္ဒပြသူတွေရှိနေဆဲဖြစ်ပြီးအချက်အခြာကြတဲ့အစိုးရအဆောက်အုံတွေအပြင်ဘက်မှာစခန်းချထားကြတယ်လို့လည်းအစိုးရအရာရှိကပြောပါတယ်။ဘက်ဂရက်မြို့တော်ကနိုင်ငံတကာဆုံးမှာတော့အစိုးရဌာနတွေနိုင်ငံတကာတန်ယုံတွေနဲ့ကုလသမဂ္ဂယုံတို့အခြေဆိုင်ရာဖြစ်ပြီးပုံမှန်အားဖြင့်အထူးခွင့်ပြုချက်လက်မှတ်ရထားသူတွေသာဒီလုံခြုံရေးထူထူထပ်ထပ်ချထားတဲ့ဇုံအတွင်းကိုဝင်ခွင့်ပြုတာဖြစ်ပါတယ်။ရှီယာဘာသာရေးခေါင်းဆောင်ဆရာကတက်သည့်ပညာရှင်တွေနဲ့အစိုးရတဲ့တရက်ကိုတောင်းဆိုနေတာဖြစ်ပါတယ
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာစီးရီးယားနိုင်ငံရေးဆွေးနွေးဖို့ဒီကနေ့တနင်္ဂနွေနေ့မှာဂျနီဗာကိုတွားရောက်မှာဖြစ်ပါတယ်။စီးရီးယားနိုင်ငံတော်ဝန်အပြစ်ခတ်ရစဲရေးပြန်ခိုင်းမာလာစေဖို့ဆောင်ရွက်ဆဲကိစ္စတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးကဆွေးနွေးမှာဖြစ်တယ်လို့မနေ့စနေနေ့ကနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့စီးရီးယားစစ်ဆေးညှိနှိုင်းရေးဆိုင်ရာကိုယ်စားလှယ်တွေကိုလည်းဆွေးနွေးပွဲအစီအစဉ်အတွက်ပြင်ဆင်ထားဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းထားပါတယ်။အလက်ပိုမျိုးကအကြမ်းဖက်တိုက်ခိုက်မှုတွေဆုံးသက်ပြီးတနိုင်ငံလုံးအပြစ်ခတ်ရစဲရေးပြန်ခိုင်းမာလာစေဖို့ထိတ်တန့်ဦးစားပေးဖြစ်တယ်ဆိုတာကိုအမေရိကန်နိုင်ငံသားဝန်ကြီးကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တဲ့အကြောင်းနိုင်ငံသားဝန်ကြီးဌာနပြောခွင့်ရသူဂျွန်ကာဘီကပြောဆိုပါတယ်။စီးရီးယားသမ္မတအဆက်ရဲ့တပ်ဖွဲ့တွေကြောင့်ပြည်ပခန့်တွေဆက်ဆိုးဝါးစေမဲ့အရေးမှာအမေရိကန်နိုင်ငံသားဝန်ကြီးကစိုးရိမ်နေအကြောင်းကိုလည်းထုတ်ဖော်ပြောဆိုပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့ရဲကဒဗုံနေထိန်းချုပ်ထားတဲ့ဒေသကိုမနေ့ကစီးရီးယားအစိုးရရဲ့စစ်လေယာဉ်တွေနဲ့လက်နဲ့တက်ဆင်ထားတဲ့ရဟယင်တွေကလေကြောင်းကနေအကျိန်30လောက်တိုက်ခိုက်ခဲ့တာကြောင့်အ ਨੇ ဆုံးလူ5ယောက်သေဆုံးခဲ့ပါလေ။ Britain ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အစိုးရ April 22ရက်နေ့တုန်းကလည်းအဲ့ဒီနေ့ကစလို့အမြောက်တွေ ဒုံးကျည်တွေနဲ့ပြစ်ခတ်မှုတွေလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်အရသာ250လောက်သေဆုံးခဲ့ရပြီလည်းဖြစ်ပါတယ်။ဒီသေဆုံးခဲ့ရသူတွေထဲမှာအနည်းဆုံး50လောက်ကလေကြောင်းတိုက်ခိုက်မှုအတွင်းစေယုံတရုံကိုထိမှန်ခဲ့တာကြောင့်သေဆုံးကြရတာဖြစ်ပါတယ်ရှင
်။တရကီနိုင်ငံဂါဇီယန်ထပ်မြို့အရှိတောင်ပိုင်းကရဲဌာနချုပ်ယုံအပြင်ဘက်မှာကားပုံးပေါက်ကွဲခဲ့တဲ့အတွေ့ရဲရာရှိတဦးသေဆုံးပြီးလူ22ယောက်ဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါတယ်။ဂါဇီယန်ထပ်ဒေသဆိုင်ရာအုပ်ချုပ်ရေးမှူးအလီရာလီခါရာကိုကိုးကားပြီးရေးသားတဲ့သတင်းတွေအရတော့တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့အဲ့ဒီပေါက်ကွဲမှုမှာဒဏ်ရာသူ73ယောက်ထဲက6ယောက်ကရဲရာရှိတွေဖြစ်တယ်လို့ဆိုပါတယ်။ပုဂ္ဂလိက NTB ရုပ်မြင်တန်ကြအစီအစဉ်ဗီဒီယိုသတင်းမှာပောက်ကွဲမှုနဲ့ပျက်စီးသွားတဲ့ပြတင်းပေါက်မှန်တဲ့တခြားအပျက်စီးတွေကိုလမ်းသွားလမ်းလာတွေကြည့်နေတဲ့ပုံနဲ့သူနာပြုရှင်နဲ့အရေးပေါ်ဝင်ရောက်လာပုံတွေကိုပြသခဲ့ပါတယ်။ဂါဇီယန်ထပ်မြို့ဟာတူရကီနိုင်ငံမှာလူဦးရေတသန်းခွဲရှိတဲ့6ခုမြောက်အကြီးဆုံးမြို့ဖြစ်ပြီးစီးရီးယားနယ်စပ်နဲ့55ကီလိုမီတာပဲအကွာအဝေးရှိတဲ့မြို့ဖြစ်ပါတယ်။စီးရီးယားစစ်အတွင်းဒုက္ခသည်တွေထွက်ပြေးတဲ့လမ်းတစ်လျှောက်အဓိကခိုလုံရနေရာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူလုပ်တယ်ဆိုတာမသိရသေးပေမဲ့ဒီနေ့ထဲမှာပါကစ္စတန်အစ္စတန်ဘူးမြို့မှာလည်းအခုတိုက်ခိုက်မှုနဲ့ဆင်တူတဲ့တိုက်ခိုက်မှုတွေကိုဂျီဟတ်ဘာသာရေးစစ်ပွဲလှူလာသူတွေကလုပ်ခဲ့ကြပါတယ်။
အမေရိကန်နိုင်ငံလောကမှာတော့အမေရိကန်နိုင်ငံသမ္မတရွေးပွဲအတွက်ကယ်လီဖိုးနီးယားပြည်နယ်မှာဂျွန်လ9ရက်နေ့ကျင်းပမယ့်ပနမရွေးကောက်ပွဲကနေ Republican Party ရဲ့ကိုယ်စားလှယ်လောင်းဘသူဖြစ်မလဲဆိုတာအဆုံးဖြတ်ပေးလိမ့်မယ်လို့ Texas ပြည်နယ်ထက်လွှတ်တော်မှ Ted Cruz ကပြောဆိုလိုက်ပါတယ်။လက်ရှိအချိန်ထိ Republican Party ဘက်ကရှေ့ဆုံးကပြေးနေတဲ့စီးပွားရေးသမား Donald Trump ရဲ့နောက်ကလိုက်နေတဲ့ Cruz ကကယ်လီဖိုးနီးယားပြည်နယ် Republican ညီလာခံမှာပါတီကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာမဲဆွေပွဲကမြို့နယ်တစ်ခုချင်းအလိုက်စစ်မြေပြင်လိုအပြင်းထန်ပြန်ရမယ့်အခြေအနေရောက်နေတယ်လို့ပြောဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်က Republican Party ဝင်တွေအနေနဲ့ဇူလိုင်လကျင်းပမယ့်တနိုင်ငံလုံးအဆင့်ညီလာခံအတွက်ပြည်နယ်အားလုံးနဲ့မှအများဆုံးအရေးအတွက်ဖြစ်တဲ့ကိုယ်စားလှယ်182ယောက်ရွေးချယ်ရမှာဖြစ်ပါတယ်။ပါတီတစ်ခုစလုံးကရှင်ပြိုင်ကြတဲ့ကိုယ်စားလှယ်လောင်းနေအနေနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်သူတို့ကိုမဲပေးဖို့လိုအပ်တဲ့ Delegate လို့ခေါ်တဲ့ကိုယ်စားလှယ်အရေးအတွက်က1239ယောက်ဖြစ်ပါတယ်။ AP သတင်းအရအခုအထိ Republican Party ဘက်ကရှေ့တန်းရောက်ကိုယ်စားလှယ် Donald Trump ကကိုယ်စားလှယ်ရေးအတွက် 1239 ယောက်လိုအပ်တဲ့အထက်မှာကိုယ်စားလှယ် 1000 အထိရထားပြီဖြစ်ပါတယ်။ Cruz ကတော့ကိုယ်စားလှယ်ရေးအတွက် 600 အောက်ရထားတယ်ဆိုပေမဲ့မဲဆွယ်ပွဲတွေမှာလာမယ့်ရွေးချယ်ပွဲတွေမှာထောက်ခံတဲ့လူပိုများလာပြီးတော့နောက်ဆုံးညီလာခံမှာ Trump မဲအပြတ်နဲ့နိုင်မသွားအောင်လုပ်နိုင်ဖို့ကြိုးစားနေတော့ဖြစ်ပါတယ်။ကိုယ်စားလှယ်လောင်းနေဟာလာမယ့်အင်္ဂါနေ့မှာသမရရွေးချယ်ဖို့ကိုယ်စားလှယ်58ယောက်မဲပေးခွင့်ရှိတဲ့အင်ဒီယားနာပြည်နယ်မှာရှင်ပြိုင်ရမှာဖြစ်ပြီး Trump ကိုလက်ရှိနေရာကနေဖြုတ်ချဖို့အတွက်အရေးကြီးတဲ့ရှင်ပြိုင်ပွဲဖြစ်တယ်လို့ Cruz ကပြောဆိုထားပါတယ
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ဒီကနေ့မေလ10ရက်နေ့မှာခြောက်ရောက်တဲ့ကမ္ဘာအလုံသမားနေမှာသမရဦးထင်ကျော်ကမြန်မာအလုံသမားသူကြီးအတွက်တဝန်လွှာပေးပို့ပါရယ်အလုံသမားအခွင့်အရေးတိုးတက်ရရှိရေးအတွက်အစိုးရအလုံရှင်နဲ့အလုံသမားပူးပေါင်းဆောင်ရွက်နေပြီးခေတ်စနစ်နဲ့မယောညီတော့တဲ့ဥပဒေတွေကိုပြင်ဆင်ရေးဆွဲနေတယ်လို့သမရဦးထင်ကျော်ကတဝန်လွှာမှာထည့်သွင်းပြောဆိုပါရယ်နိုင်ငံတကာအလုံသမားနေဖြစ်တဲ့ဒီကနေ့မေဒီမှာတော့အာရှနိုင်ငံတချို့ကမြို့ကြီးတွေမှာလည်းထောင်ပေါင်းများစွာသောအလုံသမားတွေလမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပြီးအလုံအကင်တွေဖော်ထုတ်ပေးဖို့အနေဆုံးလောက်ခလာစာတိုးမြင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာဒီကနေ့ဆန္ဒပြသူ3000လောက်ကတချင်းတွေတံမြိုင်တီဆိုတပ်မကစောင်းပုတ်တွေကိုဟစ်ကြွေးပြီးအလုံသမားအခွင့်အရေးတိုးတက်ရရှိရေးတောင်းဆိုခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာတော့ထောင်နဲ့ချီတဲ့အလုသမားတွေနိုင်ငံတကာအလုသမားနေအဖြစ်ငြိမ်းငြိမ်းချမ်းချမ်းချီတက်ခဲ့ကြပြီးလောက်ခလာစာတိုးမြင့်ရရှိရေးတောင်းဆိုကြပါတယ်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာတော့ဆန္ဒပြသူတွေလမ်းမတွေထက်ချီတက်ခဲ့ကြပြီးသမ္မတဘန်နီနိုအကီနိုရဲ့ပုံတူရုပ်ကိုမီးရှို့ဆန္ဒပြအလုခွင့်အခြေအနေတိုးတက်ဖို့နဲ့အလုအကိုင်းတွေအကာအကွယ်ပေးဖို့အစိုးရကိုတောင်းဆိုကြပါတယ်ထိုင်ဝမ်မြို့တော်ထိုင်ပေမှာတော့အလုချိန်လျှော့ပြီးလောက်ခလာစာတိုးပေးဖို့အလုသမားတပ်မကတွေချီတက်ဆန္ဒပြခဲ့ကြပါလေရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံလေပိုင်းတန်ဂယ်ခိုင်ဒူဘီလ်ရွာမှာဟိန္ဒူဘာသာဝင်ဆက်ချုပ်ဆရာတယောက်တိစုံခဲ့ရတဲ့တိုက်ခိုက်မှုဟာ သူတို့လက်ချက်ဖြစ်တယ်လို့ဆွေးနွေးအစ္စလမ်ဖွဲ့ ISIS ကစနေနေ့ကပြောဆိုတဲ့အကြောင်းအမေရိကန်ခြေစိုက်စောင့်ကြည့်လေ့လာရေးဖွဲ့တစ်ခုဖြစ်တဲ့ Site Intelligence ကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့ဖန်ဆီးထားသူတယောက်ကတည်ဆုံးသူဂျော်ဒါကို2012ခုနှစ်တုန်းကတမန်တော်မိုဟာမက်ကိုအသေးဖြတ်ပြောဆိုစကားကြောင့်တရားစွဲမှုသူဖြစ်တယ်လို့ The Daily Star သတင်းကစနေနေ့ကဖော်ပြပါတယ်တည်ဆုံးသူကိုနှစ်ယောက်ထက်မနည်းတဲ့တန်ကြီးစော်သမားအဖွဲ့ကဒီအသက်50အရွယ်ဆက်ချုပ်ဆရာဂျော်ဒါရဲ့အချုပ်ဆိုင်ရှေ့နားမှာစနေနေ့မွန်းလွဲပိုင်းကတိုက်ခိုက်ခဲ့တာဖြစ်ပြီးတော့တိုက်ခိုက်သူတွေစိုက်ကင်းနဲ့ထွက်ပြေးသွားကြတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ဆက်ချုပ်ဆရာဂျော်ဒါဟာတမန်တော်မိုဟာမက်ကိုထိခိုက်စော်ကားတဲ့အတွက်သူ့ကိုတတ်ဖြတ်လိုက်တယ်လို့ IS အစွန်းရောက်တွေကပြောတဲ့အကြောင်း Site Intelligence အဖွဲ့ကပြောဆိုပါတယ်2012ခုနှစ်ကလည်းဒေသခံမွတ်စလင်တွေကတမန်တော်မိုဟာမက်နာမည်ကိုအလွဲသုံးစားလို့မှတ်ချက်ပေးပြောဆိုခဲ့တယ်ဆိုပြီးသူ့ကိုရိုက်နှက်ခဲ့ဘူးပါတယ်မွတ်စလင်တချို့ပြောအရာဂျော်ဒါဟာဖမ်းခံရပြီးထောင်ထဲမှာတလားလောက်နေခဲ့ပြီးတော့အခုသူ့ကိုတိုက်ခိုက်မှုဟာတက်ကြွလှုပ်ရှားသူဘလော့ဂါအစ္စလမ်ခန်းကိုတတ်ဖြတ်ခဲ့ပုံနဲ့တူတယ်လို့ VOA ကိုပြောရမှာဒေတာကန်ရဲ့ရရှိသူကမှတ်ချက်ပေးခဲ့ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီး2012ခုနှစ်ကတိုက်ခိုက်မှုနဲ့ဆက်ဆက်မှုရှိမရှိရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့လည်းပြောပါတယ်ရှင
်ဗီယက်နမ်နိုင်ငံကမ်းရိုးတန်းတစ်လျှောက်မှာငါးတွေအစုလိုက်အပြုံလိုက်ဒေသမှုဖြစ်စေတဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့ထိုင်ဝမ်လုပ်ငန်းကြီးတစ်ခုကိုရာနဲ့ချီတဲ့ဗီယက်နမ်ပြည်သူတွေဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြခဲ့ကြပါတယ်
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်တဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အခုရုံဆုံးနားဆင်ရမှာကတော့ဒီကနေ့ကြာရောက်တဲ့မေဒီနေ့သတင်းဖြစ်ပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာမြန်မာအလုံသမားတူတရက်လုံးအလုံသမားအခွင့်အရေးအပြည့်အဝရရှိနိုင်မှုတရားမျှတမှုအပေါ်မှာအခြေခံတဲ့အစိုးရအလုံရှင်အလုံသမားသုံးပွင့်ဆိုင်ပူးပေါင်းဆောင်ရွက်သွားမယ်လို့သမရတဲ့ဦးထင်ကျော်ကမေလာတရက်နေ့မေဒီနေ့မှာအလုံသမားတူကိုတဝန်လွာပေးပို့ပြောဆိုလိုက်ပါတယ်ရင်းနှံမြေအလုံသမားကြီးတွေအလုံသမားအခွင့်အရေးတိုက်ပွဲဝင်ခဲ့ရာရင်းနှံချောင်းမြို့မှာလည်းအလုံသမားနေအခမ်းအနားကိုအလုံသမားသမဂ္ဂတွေနဲ့အလုံသမားအဖွဲ့ပေါင်းစုံကစုပေါင်းကျင်းပပြီးတော့အလုံသမားတူအရေးဆွေးနွေးဖလှယ်နေကြပါတယ်အကြောင်းစုံကိုနားဆင်ပါရှင်
ဒီကနေ့ဟာဖြင့်မေဒီနေလို့တည်ကြတဲ့126ကြိမ်မြောက်အပြည်ပြည်ဆိုင်ရာအလုံသမားနေ့ဖြစ်ပါတယ်။1886ခုနှစ်ကအမေရိကန်ပြည်ထောင်စုချီကာဂိုမြို့မှာအလုံသမားတွေကအလုံချိန်အစမတန်များလွန်းတာကိုကန့်ကွက်ဆန္ဒပြတောင်းဆိုခဲ့ကြတဲ့အထိမ်းအမှတ်အဖြစ်ကမ္ဘာအလုံသမားနေ့ကိုသတ်မှတ်ခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံမှာအစိုးရအဖွဲ့အပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကြာရောက်တဲ့မေဒီနေလည်းဖြစ်ပါတယ်။အစိုးရတဲ့အနေနဲ့အလုံသမားကြီးတွေနဲ့လက်တွဲပြီးနိုင်ငံတော်ဖွံ့ဖြိုးတိုးတက်စေဖို့ဆောင်ရွက်သွားမှာဖြစ်တယ်လို့အလုံသမားတွေအလုံသမားအခွင့်အရေးအပြည့်အဝရရှိရေးအလုံသမားအခွင့်အရေးကိုကာကွယ်စောင့်ရှောက်ပေးနိုင်တဲ့ခိုင်မာတဲ့အလုံသမားဥပဒေတွေပြဋ္ဌာန်းနိုင်ရေးအစိုးရအလုံရှင်အလုံသမားသုံးပွင့်ဆိုင်ဆက်ဆံရေးကောင်းမွန်ပြီးတည်ငြိမ်အေးချမ်းတဲ့လုပ်ငန်းခွင်များဖြစ်ပေါ်စေရေးဆောင်ရွက်သွားမယ်လို့မေဒီနေ့အထိမ်းအမှတ်သမရဦးထင်ကျော်ပေးပို့တဲ့တဝန်လွှာတဲ့ဖော်ပြပါရှိပါတယ်။ဒါအပြင်ပြည်ပရောက်မြန်မာအလုံသမားတွေအတွက်ကိုလည်းသူတို့တွားရောက်ပြီးတော့အလုံလုံကိုင်းနေတဲ့နိုင်ငံတွေကအလုံသမားဥပဒေအတိုင်းအလုံသမားအခွင့်အရေးအပြည့်အဝရပိုင်ခွင့်ရှိရေးနဲ့အလုံကိုင်းအခွင့်အလမ်းတွေပေါ်ပေါက်နိုင်ရေးဆောင်ရွက်သွားမယ်ဆိုတာကိုလည်းသမရဦးထင်ကျော်ရဲ့တဝန်လွှာထဲမှာဖော်ပြပါရှိပါတယ်။အခုအစိုးရတဲ့လက်ထက်မှာအလုံသမားအခွင့်အရေးဒီထက်ပိုပြီးတရားမျှတစွာရရှိနိုင်မယ်လို့မျှော်လင့်ကြောင်းအလုံသမားရေးဥပဒေပိုင်းအရအကြံပေးကူညီပေးနေသူအလုံသမားရေးကျွမ်းကျင်သူဦးအောင်လင်းကပြောပါတယ
်။လတ်လောအခြေအနေကတော့ဒုက္ခလာတာကိစ္စပေါ့နော်။ဆိုတော့ဒီအနေဆုံးခက်ချင်းဝင်သတ်မှတ်ထားတဲ့ကိစ္စကိုလည်းဒီရောက်ကျွန်တော်တို့ပြင်ရမှာပေါ့နော်။ဒါလတ်လောလောရမယ့်ကိစ္စ။ရရှိအတွက်ကိုတော့ရခင်အစိုးရလက်ထက်မှာသွားခဲ့တဲ့ဒီအလုံသမားရေး policy ပေါ့နော်။ဒီအခုအစိုးရတိလက်ထက်မှာဒီလူသမားဝင်ကြီးဌာနအစိုးရအလုပ်ရှင်လူသမားသုံးဝင်ဆိုင်ဖွဲ့စည်းထားတဲ့မြူသားကော်မတီရဲ့ဖွဲ့စည်းပုံကိုပြန်နယ်ပြင်ဆင်တင်တယ်။ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့အစိုးရ၅နှစ်တတန်းမှာဒီမြူသားကော်မတီဖွဲ့စည်းပုံနဲ့ဒီလူသမားဘောလူကြီးရဲ့ policy ပေါ့နော်။ဒါကိုချမှတ်ပြီးတော့လှုပ်ဆောင်ခဲ့တဲ့အခါမှာအောင်မြင်စဉ်းစားလို့မအောင်မြင်ခဲ့တဲ့ရလဒ်တွေပေါ့နော်။ဒါတွေကိုပြန်နယ်သုံးသပ်ပြီးတော့ဒီမြူသားကော်မတီကိုအစ်စ်ပြန်လည်ဖွဲ့စည်းစေချင်ပါတယ်
။ရေနံချောင်းမြို့မှာတော့အလုပ်သမားတမကတွေနဲ့အလုပ်သမားအဖွဲ့ပေါင်းစုံကဦးစီးပြီး ီမေရင်းနေ့အခမ်းအနားကိုကျင်းပပြီးအလုံသမားရေးကိုဆွေးနွေးနေကြပါတယ်အဲ့ဒီဆွေးနွေးချက်တွေနဲ့ပတ်သက်ပြီးဒီပွဲကိုကိုယ်တိုင်တက်ရောက်တဲ့အလုံသမားအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ကကိုနေဝင်းဦးကအခုလိုပြန်ပြောပြပါတယ
်ဒီနေ့ရင်းနှံကျောင်းမှာကျင်းပတဲ့မီရီကကျွန်တော်ဖြတ်သန်းခဲ့တဲ့ကျွန်တော်တက်ရောက်ခဲ့တဲ့မီရီနေ့တွေနဲ့အလုံသမားနေ့တွေနဲ့စာလို့ရှိရင်အနှစ်အရသာပုံမူပြည့်စုံတဲ့ပွဲလို့ကျွန်တော်တို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော် 1300 ပြည့်ရင်းနှံပြီးအလုံသမားစပိတ်ကိုလည်းဒီနေရာမှာပဲစပြီးတော့အကောင့်ထဲပေါ်ခဲ့တယ်ပေါ့နော်ဒီနေ့ကကျွန်တော်တို့အလုံသမားတွေရဲ့ကိုယ်ပိုင်အတွေးခေါ်တွေကိုယ်ပိုင်ခံစားနေချက်တွေကိုချပြရတယ်ပြီးတော့ရင်ဖွင့်ရတဲ့နေ့ဖြစ်နေလို့ပါသမရာကြီးကတော့ပြောရတာပေါ့နော်သမရာကြီးပြောတဲ့အတိုင်းကိုပေါ့အကောင့်ထဲ10မိနစ်ပေါ်ပေးမယ်ဆိုရင်ကျွန်တော်တို့အလုံသမားတွေအတွက်အခွင့်အရေးတွေပို့ရလာမှာပေါ့တော့အလုံသမားတွေရဲ့လူနေမှုဘဝမြန်မာတိုးတက်ရေးအချက်တွေကိုအကောင့်ထဲပေါ်ပေးနိုင်ရင်တော့ပို့ပြီးတော့အဆင်ပြေမှာပေါ့ဗျာ
အစိုးရတက်လက်ထက်ခိုင်မာတဲ့အလုံသမားဥပဒေတွေပြဋ္ဌာန်းနိုင်ရေးအပါအဝင်အလုံသမားတွေလုပ်ငန်းခွင်ဘေးအန္တရာယ်ကင်းရှင်းစေရေးပြည်ရင်းပြည်ပမှာတင့်လျော်ကောင်းမွန်တဲ့အလုပ်ကိုင်ရရှိစေရေးလုပ်ငန်းခွင်ကျွမ်းကျင်မှုလေ့ကျင့်သင်ကြားပေးရေးလူမှုဖူလုံရေးအလုံသမားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်တဲ့လူမှုဖူလုံရေးစီမံကိန်းတွေအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့အလေးအနက်ထားတိုက်တွန်းပါတယ်လို့ဦးအောင်လင်းကဆိုပါတယ
်။အရင်ဆိုရလက်ထက်မှာတော့ကျွမ်းကျင်လုပ်သားစီမံကိန်းအတွက်ဒီပြည်တော်စုအစီအစဉ်အနေနဲ့တိကျ budget ထားရှိခဲ့တာမတွေ့ဘူးပေါ့နော်။ဟုတ်ဆိုရတဲ့ပေါ်ဒီမီဒူဆိုရတဲ့လက်ထက်မှာတော့တင်ရင်တော်မွေးတို့ရဲ့အစီအစဉ်မှာပြည်သူအဆင့်ကိုတိကျ budget ထားဖို့လိုအပ်ပြီလို့ကျွန်တော်မြင်ပါတယ်။ဒါမှလုပ်ငန်းတွေကိုအချိန်ခုံနဲ့အဆောင်ရွက်နိုင်မယ်။ပမာဏများများလက်ချက်မွေးထုတ်နိုင်မယ်လို့ကျွန်တော်မြင်ပါတယ်ဗျ
။ဒီကနေ့မေရင်းနေ့အခမ်းအနားတွေကိုတော့ရင်းနှံချောင်းမြို့နေပြည်တော်ရန်ကုန်နဲ့မြန်မာနိုင်ငံတွင်းကနေရာအနှံပြမှာအခမ်းအနားတွေကျင်းပပါတယ်။ဒီတော့တွင်မှာပဲအလုပ်ထုတ်ခံထားရတဲ့သခိုင်းတိုင်းဗရမားစက်မှုစုံမြန်မာ Vineyard Playwood Private Company Limited ကတဲ့အချောတဲ့စက်ယုံကဆနပြအလုသမားတရားကျော်ဟာနေပြည်တော်ကိုခြိတက်နေကြတာမှာဒီကနေ့ညနေပိုင်းကတော့ကြောက်ဆယ်မျိုးအဝင်းသားကိုရောက်ပြီးစခန်းချနားနေတယ်လို့အလုသမားခေါင်းဆောင်တူဦးက VOA ကိုပြောပါရတယ်။ကြောက်ဆယ်မျိုးအထွေထွေအုပ်ချုပ်ရေးမှူးကအလုသမားတွေကိုလာတွေ့ပြီးကြောက်ဆယ်မျိုးကိုဆန္ဒပြဖြတ်တမ်းမယ်ဆိုရင်ခုနှစ်ရက်ကြိုတင်ခွင့်တောင်းဖို့ပြောပြီးတားဆီးဖို့ကြိုးစားပေမဲ့အလုသမားတွေကတော့သူတို့မူလဥတီချက်အတိုင်းဆက်ပြီးခြိတက်ကြမယ်လို့ပြောပါရတယ်။အလုသမားတွေဟာအလုထုတ်ခံရပြီးနှစ်လကြာတဲ့အထိအလုသမားဝန်ကြီးဌာနနဲ့အလုရှင်ဘက်ကညှိနှိုင်းဖြေရှင်းပေးတာမျိုးမရှိတဲ့အတွက်သူတို့ရဲ့အခက်ခဲတွေကိုဖြေရှင်းပေးရေးတင်ပြဖို့နေပြည်တော်တမရရုံကိုခြိတက်နေကြတာလို့ဆိုပါတယ်ဒါဟာဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရတက်တက်လာပြီးကတည်းကဆိုရင်ပထမဆုံးအလုသမားဆန္ဒပြပွဲလေးဖြစ်ပါတယ်အခုလိုမျိုးမကြာခဏဆန္ဒပြပွဲတွေဖြစ်ပေါ်စေတဲ့လောကလာစားနဲ့အလုချိန်အချိန်ပိုတတ်မှတ်ရေးအလုရှင်အလုသမားကြားအငင်းပွားမှုတွေကိုလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့အလုရှင်အလုသမားတာဝန်ရှိသူတို့ကြားသုံးမွေ့ဆိုင်ညှိနှိုင်းဖြန့်ဖြေးဆုံးဖြတ်ပေးဖို့ကိုလည်းအလုသမားတို့ဘက်ကလိုလားနေတာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံရနောင်းဘက်မှာရွှေပြောင်းအလုသမားတွေအစုလိုက်အပြုံလိုက်ကားတိုက်ခံရတဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံကော့တောင်မြို့တစ်ဖက်ချမ်းထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့မှာစနေနေ့တုန်းကရင်းမတော်တဆဖြစ်မှုအတွင်မှာတေဆုံးဒဏ်ရာရသူမြန်မာနိုင်ငံသားရွှေပြောင်းအလုသမားတွေအတွက်ဥပဒေနဲ့အညီနစ်နာကြေးရဖို့ကြိုးစားနေကြပါတယ်။အခုအချိန်ထိဆိုရင်တော့တေဆုံးသူဟာ9ဦးအထိရှိနေပြီးဆေးရုံမှာကုသမှုခံယူနေတဲ့ဒဏ်ရာရသူတွေထဲမှာအခြေအနေစိုးရိမ်ရသူတွေကရှိနေစေဖြစ်ပါတယ်Safco Group ပင်လယ်စာအေးကန်ဆက်ယုံကမြန်မာအလုသမားတွေကြုံခဲ့ရတဲ့ဒီအဖြစ်အပျက်နဲ့ပတ်သက်ပြီးတော့ VOA ထိုင်းခြေဆိုင်သတင်းတော်မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကော့တောင်းမြို့ရဲ့တစ်ဖက်ချမ်းရနောင်းမြို့ကပင်လယ်စာအေးကန်ဆက်ယုံမှာအလုလုကြတဲ့အလုသမားတွေဟာအေဘီလ30ရက်နေ့မနက်စောစောမှာဆက်ယုံကိုသွားဖို့ကားဆောင်နေစမှာပဲကားတစီးကလမ်းဘေးကိုထိုးကျခဲ့တာကြောင့်အလုသမားတွေတေဆုံးတန်ရာရခဲ့ကြတာပါအခုချိန်ထိတော့တေဆုံးသူ9ဦးရှိခဲ့ပြီးဒဏ်ရာရသူ9ဦးဟာဆေးရုံမှာဆေးဝါးကုသမှုခံနေရပြီးအဲ့ဒီထဲက2ဦးကတော့အခြေအနေစိုးရိမ်ရတယ်ဆိုပြီးအဲ့ဒီအမှုနဲ့ပတ်သက်လို့ရှေ့နေအကူအညီပေးမဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FPD အဖွဲ့ကဒါရိုက်တာဦးထွချစ်ကပြောပါတယ
်လောလောဆယ်မနေ့ကဖြစ်ဖို့တခါတည်းဟိုတည်သွားတာအကုန်လုံး9ယောက်ရှိပြီ9ယောက်ကဆိုတော့ဒီ success ဖြစ်မှာ3ယောက်ပွေစည်းပြီးတည်တယ်နောက်2ယောက်ကတော့နေ့လယ်မှာတယောက်နဲ့မနေ့ည1ယောက်ပေါ့အလုံးတော့9ယောက်နောက်ဆေးရုံမှာတော့အခုလက်ရှိလူနာပေါ့အတွင်းလူနာကကျွန်တော်တို့6ယောက်ရှိနေတယ်2ယောက်ကတော့အခြေအနေတော်ဆိုးတဲ့အနေထားမှာရှိတယ
်အခုညီပေးနေတဲ့နောက်တစ်ဖွဲ့ဖြစ်တဲ့ရနောင်းမြို့အခြေဆိုင်ရွှေပြောင်းလုံသမားဖွံ့ဖြိုးတွတ်တည်ဥက္ကဋ္ဌဦးဟိန်ချက်ကတော့တည်ဆုံးမှုဖြစ်စဉ်ကိုအခုလိုပြောပြပါတယ
်အဲ့ဆေးရုံလုံနေတာအဲ့မှာပမာလုံသမားအားလုံး1000ကျော်လောက်ရှိတယ်အများကြီးတော့တနင်္လာရီတိုင်းလူတိုင်းသားတွေအများကြီးရှိတယ်ပေါ့ဗျာညနေပြီးဖြတ်စည်းတဲ့သူကဒီစိုက်ခံရတဲ့နေရာနေပြီးတော့လုံးယုံနေသူကကျွန်တော်တို့ပမာပြမှာပြန်လဲဆို တမိုင်ကျော်ကျော်လောက်ရှိမယ်တမိုင်နဲ့သုံးမလောက်လောက်ရှိမယ်ဗျာ
ဟုတ်ကဲ့ဟုတ်က
ဲ့အဲ့တော့အလို့သမားတွေကဒီမှာတန်းစီပြီးတော့ဖယ်ရီကားစောက်ကြည့်ကြရတယ်မနေ့ပိုင်းဆိုရင်သူက၄နိုင်ခွဲတကြီးရှိတယ်၅နိုင်ခွဲတကြီးရှိတယ်၆နိုင်ခွဲတကြီးရှိတယ်ဒါသူတို့ဒီတိုက်ခိုက်ရတဲ့အခြေစဉ်ဒါ၆နိုင်တွဲစဉ်ဒါနောက်ဆုံးဟိုဖယ်ရီကားရှိတဲ့အခြေပေါ့ဗျာဟိုသူကဒီလမ်းနဲ့ကျော်မှနေရဆိုတာတက်လာပါတယ်ဆိုတော့တစ်ဖက်ရဲ့လမ်းပလက်ဖောင်းမှနေတာမဟုတ်ဘူးလည်းလေကျော်မှနေတဲ့ဒီမျိုးတွေပဲအားစုကတိုက်ခိုက်တာ
။တေဆုံးသူတွေကဒဏ်ရာရသူတွေအားလုံးဟာအမျိုးသမီးတွေဖြစ်နေကြပါတယ်။သူတို့တွေဟာတရားဝင်အထောက်အထားလက်မှတ်တွေရှိတာကြောင့်နိနာကြီးရဖို့အတွက်စ조사သွားမယ်ဆိုပြီးဥထုချစ်ကတော့ပြောပါတယ်
။တေဆုံးသူတွေဒဏ်ရာရသူတွေအားလုံးကကျွန်တော်လက်မှတ်ရှိလို့ကျွန်တော်ဟိုပေါ့အဓိကတော့ကတ်တိုင်းမှုတဲ့ဆိုင်နဲ့ခါမျိုးဆိုတော့အဓိကတော့သူတို့ရဲ့အဲ့ဒီကုမ္ပဏီတွေနဲ့ကားကိုအတက်အမှန်ကန်ထားတဲ့ပုံမှန်မှုကြီးရဲ့အဲ့အမကန်ထားပြီးတော့ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ရဘူးတာတော့ကန်ဒီကာမောက်တော့တကယ်ဘယ်လောက်စုပြောရလဲကျွန်တော်တို့ဒီတသိန်းအနေနဲ့၅လိမ့်ပြီတော့ကျွန်တော်ရဘူ
းအခုချိန်ထိတော့အလုတ်ရှင်တစ်သေးဘက်ကနိုင်ရေးကိစ္စကောဆေးရုံကိစ္စပါတာဝန်ယူဆောင်ရွက်ပေးနေပြီးအမကန်ကုမ္ပဏီတွေနဲ့ပါဆက်ဆက်ဆောင်ရွက်ကညနာကြီးကိုဆေးရုံဘက်ကလည်းပေးမှဖြစ်တယ်လို့တိုက်သွားတဲ့ကားဘက်ကလည်းရရှိအောင်ဆောင်ရွက်ပေးမှဖြစ်တယ်လို့လည်းပြောကြားကြောင်းဦးအိမ်ချက်ကတော့ပြောပြပါဗျာ
။နေ့ညတော့ပကံရဲ့ပကံဘက်ကဆွေးရသည်ဆိုင်းဆွေးရဘက်ကတာဝန်ရှိတဲ့လူတွေရဲ့ဒီကိုတထေးမတွေရဲ့ဒီမိသားစုဝင်တွေနဲ့ဒီနိုင်ရေးကိစ္စပြီးခဲ့ကြတဲ့ဒီရောဒီကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့ပြောကြမယ်။နောက်တစ်ခုကကုမ္ပဏီတွေတွေကကုမ္ပဏီတွေကလည်းဒီသားဒီသိဆိုးတဲ့လူတွေရောဟိုဆန်ရတဲ့လူတွေရောအဲဟောက်ဖက်ဈေးတွေပေးဖို့တဲ့စကားပြောမယ်ဆိုတဲ့အားလို့ပြောတာ။ဟုတ
်ကဲ့။
ဆိုတော့ကျွန်တော်တို့ကတော့ဒီကတော့နောက်တစ်ခုရနိုင်တဲ့နည်းလမ်းတော့ခုကပြောတဲ့ဒီစိုက်တဲ့စားအာမခံလာတဲ့ကုမ္ပဏီကလည်းရနိုင်တဲ့နည်းလမ်းတစ်ခုတော့ကျွန်တော်တို့ကြိုးစားမှာပေါ့။
တိုင်းနိုင်ငံတွင်မြန်မာရွှေပြောင်းလိုသမားတန်းတဲ့ချီရှိနေပြီးအခုလိုမျိုးမတော်တဆမှုတွေနဲ့တေဆုံးတာလုပ်ငန်းခွင်မှာတေဆုံးမှုတွေလည်းရှိနေတာပါနိနာကြီးရရှိဖို့ကိစ္စတွေကတော့အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလိုက်လံလှုပ်ဆောင်ပေးမှသာတန်ရာတန်ကြီးရရှိတာမျိုးတွေရှိတတ်ပါတယ်အခုဖြစ်ရမှာတော့အလို့ရှင်ဘက်ကတော့တေချာလှုပ်ဆောင်ပေးနေတာတွေကိုတွေ့ရပါတယ်ဆိုပြီးရနောင်းအခြေဆိုင်အလို့သမားရေးလှုပ်ဆောင်နေတဲ့အဖွဲ့ကတော့ပြောဆိုသွားပါတယ်ရှင်
ရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးအစိုးရအသစ်တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်အစိုးရတာဝန်ယူခဲ့တဲ့တလားတာကာလမှာနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးတာခက်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစားတကြံတွင်စီးပွားဖြင့်မန်တက်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်အစိုးရအသစ်တာဝန်ယူခဲ့တဲ့တလားတာကာလမှာဆောင်ရွက်ခဲ့သမျှတွေတွေကတော်ရရှင်တွေသဘောကျဆုံးဒါမှမဟုတ်သဘောမတွေ့ဆုံးဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။ဆက်ပြီးတော့နားဆင်ရမှာကတော့အမေရိကန်ပြည်ထောင်စုကအသေးစားလုပ်ငန်းတွေဘယ်သူတွေကပိုင်ဆိုင်တာများတယ်လဲဆိုတဲ့သတင်းဖြစ်ပါတယ်။အသေးစားလုပ်ငန်းပေါင်း5သန်းလောက်ရှိတဲ့အမေရိကန်ပြည်ထောင်စုမှာခန့်မှန်းခြေလုပ်ငန်း5ခုမှာတစ်ခုကိုရွှေပြောင်းအခြေချနေထိုင်သူတွေကပိုင်ဆိုင်ကြပါတယ်။စီးပွားရေးအချက်အချာမြို့ဖြစ်တဲ့နယူးယောက်မြို့မှာတော့အသေးစားလုပ်ငန်းတွေရဲ့ထဝက်ချော်လောက်အထိကိုရွှေပြောင်းနေထိုင်သူတွေကပိုင်ဆိုင်ထားကြတာပါ။ VOA သတင်းတောက် Barnett Chessman နယူးယောက်မြို့ကနေပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်လင်းဦးပြောပြပေးပါရှင်။
နယူးယောက်မြို့က VCD Trading အထက်ရုပ်လုပ်ငန်းမှာတော့တမိုးကြီးအမျိုးသမီးဝယ်စားတွေထုတ်လုပ်ဖို့အလုပ်သမား15ယောက်နဲ့လက်ပတ်နေတာပါ။တရုတ်နဲ့အာရှတိုင်းမှာလောဝါကတွေဈေးပေါ်တဲ့အတွက်နယူးယောက်မှာအခုခါအထက်ရုပ်လုပ်ငန်းတွေလည်းများများဆဆတော့မကျန်တော့ပါဘူး။အနည်းဆုံးလောက်ခလာစာတစ်နာရီ15ဒေါ်လာနှုန်းတွန်းမြင့်တက်မှတ်လိုက်တဲ့အတွက်လည်းလုပ်ငန်းတွေထပ်ပြီးရော့သွားနိုင်တယ်လို့ကုမ္ပဏီပိုင်ရှင်စတီဖောင်းကပြောပါတယ်
။ Most of my workers average about between $11 to $13 and that's probablyin this industry one of the higher ones
ကျွန်တော်လို့ဒီမှာအများစုက17ဒေါ်လာကနေ13ဒေါ်လာတဝိုက်လောက်ရကြပါတယ်ဒါဟာဒီလုပ်ငန်းမှာအများဆုံးဖြစ်နိုင်ပါတယ်ဒါပေမဲ့အခုတော့အနည်းဆုံးလောက်ခတနာရီ15ဒေါ်လာပေးဖို့ဥပဒေထုတ်လိုက်ပါတယ်8ဒေါ်လာနဲ့85စင်ကနေ3နှစ်အတွင်းမှာ15ဒေါ်လာအထိတက်သွားတာပါလုပ်ငန်းကိုဘယ်လိုဆက်ထိန်းထားမလဲတော့မသိတော့ပါဘူး
ဗီယက်နမ်နိုင်ငံကတစ်ဆင့်အမေရိကန်ကိုရောက်လာတဲ့တရုတ်နိုင်ငံသားဟွာငါနယူးယောက်မြို့ကအသေးစားလုပ်ငန်းရှင်9000ကရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့ရွှေပြောင်းခြေချနေထိုင်သူတွေထဲမှာတူဦးပါဝင်ဖြစ်ပါတယ်။သူပေါက်တယ်တွေထဲမှာတော့တချင်ကကလေးသရုပ်ဆောင်နေဖြစ်ခဲ့ကြတဲ့ Ashley Olsen နဲ့ Mary Kate Olsen တို့ပိုင်ဆိုင်ပြီးနာမည်ကျော်အဝတ်ထည်နဲ့သုံးဆောင်ပစ္စည်းတွေရောင်းချတဲ့ The Road လို့ကုမ္ပဏီတွေလည်းပါဝင်ပါတယ်။ဒီစားလုပ်ငန်းရှင်ဟောင်းကတော့တရုတ်ကွန်ထရိုးလုပ်ငန်းတွေနဲ့ရှင်ပြန်နိုင်အောင်အမေရိကန်အစိုးရကကူညီစီရင်တယ်လို့ပြောပါတယ
် If the government can make importing goods a little bit more expensive where the cost is not that big of a difference
ဈေးသိမ်းမကြီးတဲ့နေရာကတင်သွင်းလာတဲ့ပစ္စည်းတွေကိုနည်းနည်းဈေးပိုကြီးအောင်အစိုးရကလုပ်ပေးမယ်ဆိုရင်တော့ကျွန်တော်တို့အတွက်တစ်ဖက်တစ်လမ်းကအထောက်အကူဖြစ်နိုင်ပါတယ်တခြားတိုင်းပြည်တစ်ခုကတင်သွင်းလာတဲ့ပစ္စည်းတွေအပေါ်မှာအခွန်တိုးကောက်လိုက်မယ်ဆိုရင်ထင်သလောက်ဈေးမပေါ်တော့ပဲအမေရိကန်ထုတ်ကုန်တွေအားကောင်းလာနိုင်ပါတယ
်တန်ပိုင်အားကစားပစ္စည်းဆိုင်ကထုတ်လုပ်မှုတာဝန်ခံဆူစီလီဘိုဝစ်စ်ကတော့ဟောင်းရဲ့အထည်ချုပ်လုပ်ငန်းအနီးနားမှာရှိရတာကိုသဘောကျတယ်လို့ပြောပါတယ
် It just ends up being cheaper faster easier because you can communicate directly with the factory you can just walk over if there's an issue
ဒါရိုက်ဆက်သွယ်နိုင်တာကြောင့်ဈေးလဲသက်တာမြန်လဲမြန်လွယ်လဲလွယ်ကူပါတယ်ကိစ္စတစ်ခုခုရှိတယ်ဆိုရင်လဲလမ်းလျှောက်သွားပြီးတော့ရှင်းလိုက်ရုံပါပဲအမေရိကန်လို့ပစ္စည်းတွေဟာတကယ့်ကိုရောင်းနှောင်းဝင်ပါတယ်နိုင်ငံတကာကဖောက်တယ်တွေအတွက်လည်းတကယ့်ကိုရောင်းနှောင်းဝင်တဲ့ပစ္စည်းတွေပ
ါအမေရိကန်ကတခြားမြို့ကြီးတွေမှာလည်းနယူးယောက်မြို့မှာလည်းရွှေပြောင်းနေထိုင်သူတွေရဲ့လုပ်ငန်းတွေဟာစီးပွားရေးမှာအချက်အချာနေရာယူလို့ရှိတတ်တယ်လို့လည်းဗန်နိုင်းဆိုင်ရာမူဝါဒလေးလိုက်အဖွဲ့ကသူတည်သည့် David Kellick ပြောပါတယ်
There is the restaurants, the grocery stores, the hair salons, the dry cleaners, the stuff that makes up the kind of the character of a neighborhood.
သာသာဆိုင်တွေ၊ကုန်စည်ဆိုင်တွေ၊စပင်းလှပြင်ဆိုင်တွေ၊ပေမင်းဆိုင်တွေဒီလိုလုပ်ငန်းပေါင်းစုံကရက်ွက်တွေထဲမှာထူးခြားတဲ့ဇယိုက်လက္ခဏာတွေဖြစ်လာပါတယ်။တနိုင်ငံလုံးကလုပ်ငန်းတွေအားလုံးရဲ့၁၈ရာခိုင်နှုန်းကိုရွှေပြောင်းနေထိုင်သူတွေပိုင်ဆိုင်ထားကြတာပါ။အဓိကစီးပွားရေးလုပ်ငန်းတွေရဲ့၂၈ရာခိုင်နှုန်းကိုလည်းပိုင်ဆိုင်ထားတဲ့အတွက်အရေးကြီးတဲ့ခန့်ခန့်ထားမှာရှိနေပါတယ်။
အမေရိကန်တနေငံလုံးမှာအသေးစားလုပ်ငန်း 4.9 သန်းရှိပေမဲ့ရေရှည်ရက်တည်ဖို့ကတော့မလွယ်လှပါဘူးလုပ်ငန်းအလုံးရဲ့၃ပုံ၃ပုံလောက်သာစနစ်ကျော်အထိခံလေးရှိရတယ်လို့၅နှစ်နဲ့အထက်ထိရက်တည်နိုင်တဲ့အသေးစားစီးပွားရေးလုပ်ငန်းကတော့50ရာခိုင်နှုန်းလောက်သာရှိပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်ပြောရရတနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကျန်နေသေးတဲ့ချိန်မှာတော့သတင်းချင်းညုတ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်အီရန်နိုင်ငံဘက်ဂရက်မြို့တော်တွင်နိုင်ငံရေးအခြေအနေကဒီကနေ့တနင်္ဂနွေနေ့မှာဗရန်ပဓာဖြစ်နေပါတယ်ဘက်ဂရက်မြို့တော်ကိုအရေးပေါ်အခြေအနေကြီးညာထားရပြီးဆန္ဒပြသူတွေကတချင်းကလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့နိုင်ငံတကာဇုံအတွင်းတစိတ်တစ်ပိုင်းကိုထိန်းချုပ်ထားပါတယ်ဥပဒေပြုအမတ်တွေလည်းထွက်ပြေးကုန်ကြပြီဖြစ်ပြီးစစ်တပ်ကတော့အမြင့်ဆုံးအဆင့်တက်လှမ်းထားပါတယ်ရှီယာဘာသာရေးခေါင်းဆောင်မိုတဒါဒါအယ်ဆာရာကခေါင်းဆောင်တဲ့ဆန္ဒပြသူတွေကတနင်္ဂနွေနေ့မနက်ပိုင်းမှာအခုလူသူကင်းမဲ့နေပြီဖြစ်တဲ့လွှတ်တော်ရှိကလမ်းတွေပေါ်မှာဆက်လက်နေရာယူထားဆဲဖြစ်ပြီးနိုင်ငံတကာဆုံးရဲ့ Celebration Square လို့ထိကြတဲ့ရင်းမြစ်မှာစုဝေးနေကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဆီးရီးယားနိုင်ငံအရေးဆွေးနွေးဖို့ဒီကနေ့တနင်္ဂနွေနေ့မှာဂျီနီဗာကိုသွားရောက်မှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတဝန်အပြစ်ခတ်ရက်စဲရေးပြန်ပြီးခိုင်မာလာစေဖို့ဆောင်ရွက်ဆဲကိစ္စတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဆွေးနွေးမှာဖြစ်တယ်လို့မနေ့စနေနေ့ကနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်နဲ့ဆီးရီးယားစစ်ဆန်ညှိနှိုင်းရေးဆိုင်ရာကိုယ်စားလှယ်တွေကိုလည်းဆွေးနွေးပွဲခီးစဉ်အတွက်ပြင်ဆင်ထားကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကတိုက်တွန်းထားပါတယ်။တူရကီနိုင်ငံဂါဇီယန်တပ်မျိုးအရှိတောင်ပိုင်းကရဲဌာနချုပ်ရုံအပြင်ဘက်မှာကားဘုံးပေါက်ကွဲခဲ့တဲ့အတွေ့ရဲရာရှိတအူတေဆုံးပြီးလူ22ယောက်ဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါတယ်။ဂါဇီယန်တပ်ဒေသဆိုင်ရာအုပ်ချုပ်ရေးမှူးအလီရာလီကာရာကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြတာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှူးကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဗီဒီယိုကနေညနေ9နာရီအထိဓာတ်ရိုက်အသွင်လှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါရှင့်။တနင်္ဂနွေနေ့ညနေခင်းမှာရွှေလန်းချမ်းမြေကြပါစေ။ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.